ကျွတော်ရှင်ဆရာတော်ရှင်တိမြတ်ကြီးဖျာယနေ့ညသာသနာတော်နှစ်2566နှစ်ကောဇာတက္ကတိ1384ခုနှစ်တပူရဲလာပြေကျော်3ရက်2023ခုနှစ်ဖေဖော်ဝါရီလ9ရက်အင်္ဂါနေ့ညဓမ္မဒါနကုသိုလ်ရှင်များဖြစ်ကြသောဥဒိသာစောဦးဒေါ်နှင်းရီမောသမီးရွှင်လက်နှင်းဦးယဒီနှင်းဦးတာညံဖောဦးမိသားစုဦးအောင်တန်းကြီးဒေါက်တာခင်ခင်ဝင်းမိသားစုဒေါ်ဆန္ဒအောင်မိသားစုတို့မှစူပေါင်းဆင်ရင်ကျင့်ပပြီးတော့အတော်အွန်လိုင်းဓမ္မသဘင်နဲ့ဆက်လင်း၍ကြည်တော်ရှင်ဘာဘောက်ခချုပ်ဆရာတော်ဖျားကြီးမှတရားဒေသနာတော်များဟောကြားကြည့်မြင့်ပေးသနာတော်မူပါယံဖျားပြည်တော်ကြည်တော်ဆုံးခိုက်၍ရိုသေစွာရှောက်ထားအပ်ပါသည်ဖျား
အောင်384ခုနှစ်တဝရလာပြီကျော်3ရက်2023ခုနှစ်ဖေဖော်ဝါရီလ9ရက်အင်္ဂါနေ့၌အွန်လိုင်းမှာဟောကြားအပ်သောဝဒုက္ခတွင်မှလွတ်မြောက်သူနှင့်မလွတ်မြောက်သူအကြောင်းတရားဒေသနာတော်ဝဒုက္ခဝဆင်းရဲလောကမှာဒုက္ခဒုက္ခဆိုနှမျိုးကြုံတွေ့ကြရတဲ့ထင်မယ်ဒုက္ခဆိုတာပါလေအဲ့ဒီဒုက္ခကလွတ်မြောက်သူနဲ့မလွတ်မြောက်သူလို့လွမြောက်သူကဘာကြောင့်လွမြောက်တာလဲမလွမြောက်သူကတော့ဘာကြောင့်မလွမြောက်တာလဲဆိုတာမြတ်စွာဘုရားကရှင်းလင်းပြီးတော့ဟောထားတဲ့ပါလပန္ဓိတသုတ်ဆိုတာတန်ယုတ်တတိကေမှာပါရှိတယ်အဲ့ဒီသုတ်တန်ကိုရှင်းလင်းဟောကြားပေးပါမယ်ပါလဆိုတာအတိညာမရှိတဲ့ပုဂ္ဂိုလ်တွေပဏိတာဆိုတာအရာရာမှာစဉ်းစားတတ်တဲ့အသိဉာဏ်ရှိတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်နှစ်ယောက်နဲ့ပတ်သက်ပြီးတော့မြတ်စွာဘုရားကတန်တရာဝုတွင်းကလွတ်ခင်းသူနဲ့တန်တရာဝုတွင်းကမလွတ်ခင်းသူလောကကြီးကဘာနဲ့တူတုံးဆိုရင်ထောင်ကြီးနဲ့တူတယ်ထောင်တွင်ကြနေကြတဲ့ပုဂ္ဂိုလ်တွေထဲမှာထောင်တွင်မှာကြုံတွေ့ရတဲ့ဒုက္ခတွေကိုခံစားကြအောင်ထောင်ကလွမြောက်လာလို့ရှင်အဲ့ဒီဒုက္ခတွေမရှိတော့အဲ့ဒါလိုပဲတန်တရားဆိုတာထောင်ကြီးနဲ့လာသရန်တူတယ်ထောင်ထဲမှာဒုက္ခမျိုးစုံတွေ့ရတယ်လို့ပဲတန်တရားမှာလည်းပဲဒုက္ခမျိုးစုံတွေ့တယ်အဲ့ဒီထဲမှာအဓိကတွေ့ကြုံရတဲ့ဒုက္ခတွေကိုမြတ်စွာဘုရားဖော်ထုတ်ပြထားတာတော့ဒုက္ခအမျိုးအစားပေါင်း10မျိုးပြထားတာရှိတယ်နော်ဒုက္ခအမျိုးအစားပေါင်း10မျိုးဘယ်သူမှရှောင်လွှဲလို့မရနိုင်တဲ့ဒုက္ခမျိုးပေါင်း10မျိုးအဲ့ဒီ10မျိုးဒါရေးအတွက်ပြတာ10မျိုးခြုံငုံပြောလိုက်လို့ရှင်ဘဝမှာဖြစ်နေတဲ့ဒုက္ခတွေကတိတဲ့များတယ်ပေါ့ဒါကြောင့်ဒုက္ခဟုသမျှလွမြောက်တယ်အဲ့ဒီဒုက္ခရှင်မျိုးကဘာတွေတုံးဆိုဓမ္မစကြမှာမြတ်စွာဘုရားဟောထားတဲ့အတိုင်းစာတိပိဒုက္ခဘဝတစ်ခုမှာအစပြုပြီးတော့မွေးဖွားလာရတာလည်းပဲဒုက္ခပဲမွေးဖွားလာခြင်းဟာပြဿနာရဲ့အစဖြစ်တယ်မွေးဖွားလာခြင်းဟာတမန်ကြည့်ရင်တော့လောကကြီးကသူရောက်လာတဲ့လောကကြီးကပျော်စရာကြီးလို့ထင်ကောင်းထင်လိမ့်မယ်လူသားတယောက်အနေနဲ့မွေးဖွားလာတဲ့အသည်ပင်ကြည့်မွေးဖွားလာတဲ့အချိန်မှာငိုယူပြီးတော့လောကမှာမွေးဖွားလာတာဖြစ်တယ်အဲ့ဒါထား မွေးဖွားလာသည့်အတွက်ကြောင့်စဉ်းစားမပြဖြစ်ပေါ်လာမယ်ပြဿနာတွေကပါတယ်တော့မွေးဖွားလာခြင်းကိုမွေးဖွားလိုက်တာနဲ့တပြိုင်နဲ့စဉ်းစားမပြဖြစ်လာမယ်ပြဿနာကတဖြည်းဖြည်းကြီးရင်လာပြီးတော့ဥမင်းလာတဲ့စရာတေချာပေါ့ပဲဒါဥမာတေချာပေါ့ပဲ ဘယ်သူမှရှောင်တက်လို့မရဘူးအနေနဲ့အမြန်ပဲငယ်ငယ်တုန်းကတော့ဘုန်းကြီးတို့ထင်တယ်ကိုငယ်ငယ်လေးတုန်းကအဖိုးကြီးတွေဖွာကြီးတွေတွေ့တော့အော်သူတို့မွေးတဲ့အဖိုးကြီးဖွာကြီးတွေတမားရဲ့လို့အောင်းမင်းအခုကကိုကအဲ့ဒီအဆင့်ရောက်လာဖိုးကြီးဖွာကြီးဖြစ်လာအော်ကိုလည်းရောက်လာတာပဲအဲ့ဒီကိုဦးမင်းနဲ့အဖိုးဖွာဆင့်ကို ကိုယ်ကရရောက်လာပြီဆိုတော့မှအော်လူတိုင်းရောက်ရမှာပါလားဆိုတော့ပေါ့ပို့ပြီးတော့သဘောပေါက်လာတယ်မရောက်သေးရင်လက်တွေ့မဟုတ်သေးဘူးရှောက်လာပြီဆိုရင်တော့ဒါလက်တွေ့အိုချင်းဆင်းရဲဆိုတာတကယ်ဟုတ်တယ်နော်အိုချင်းဆင်းရဲဆိုတာတကယ်ရှိတယ်အစသာရာရာ နုပြမှုတွေဆုံးရှုံးသွားတယ်အင်အားတွေဆုံးရှုံးသွားတယ်အများကြီးပဲဆုံးရှုံးသွားတယ်ခန္ဓာကိုယ်ရဲ့ဆွမ်းဆောင်နိုင်မှုတွေအများကြီးဆုံးရှုံးသွားတယ်မျက်စိရဲ့ဆွမ်းဆောင်နိုင်မှုဆုံးရှုံးတယ်နားရဲ့ဆွမ်းဆောင်မှုတွေဆုံးရှုံးတယ်သွားလှုပ်ရှားမှုဣရိယာပုတ်တို့ရဲ့ဆွမ်းဆောင်မှုတွေလည်းဆုံးရှုံးတယ်အများကြီးဆုံးရှုံးသွား
အဲ့တော့အဲ့ဒါဆင်းရဲပဲစာတိဆိုတာမွေးဖွားလိုက်တာနဲ့တပြိုင်နက်စာတိဒုက္ခရင်ဆိုင်ပြီးတာနဲ့နောက်ကနေဒုက္ခတွေတတိကြီးရောက်လာတယ်အဲ့ဒုက္ခတွေကစရာမရောက်ခင်စရာရောက်ပြီးနောက်ဘာဖြစ်တုံးဆိုဖြာတိခန္ဓာကိုယ်မှာဟိုနာနာဒီနာနာ ခံရခက်တဲ့ဒုက္ခဝေဒနာတွေပေါ်တယ်ဖြာရိပိဒုက္ခဖြာရိပိဒုက္ခဒါလဲရှောင်လည်းလို့မရဘူးအဲ့ဒုက္ခတွေတန်တရာဆိုတဲ့ထောင်တွင်ရောက်လာတာဟာစာတိနဲ့ရောက်လာတာဘုန်းကြီးတို့တွေမွေးလိုက်ခရေကတန်တရာထောင်ထဲမှာတန်တရာထောင်ကြီးတွေပဲရောက်လာရောက်လာတာနဲ့တပြိုင်နက်စရာဒုက္ခတွေ့ပြီ ဖြာရိဒုက္ခတွေ့ပြီမကြခင်တွေ့ရမှာကမရဏဒုက္ခတွေ့သွားတဲ့ပုဂ္ဂိုလ်တွေနဲ့အများကြီးကြုံခဲ့ပြီအော်တွေ့သွားတာတွေအများကြီးကြုံခဲ့ပြီနာယေဆိုတဲ့ဝေါဟာရနဲ့လိုက်ပို့ခဲ့ရတာတွေအများကြီးပဲအဲ့ဒါလို့ မရဏဒုက္ခဆိုတာလည်းပဲဒီတန်တရာထောင်ကြီးထဲမှာရှိနေတယ်ပေါ့တန်တရာဝဆင်းရဲမှာရှိနေဒါလည်းဒုက္ခမတမချိမတဲ့ဒုက္ခဒီကြားထဲမှာဒါကတော့အစနဲ့အဆုံးကိုအချိမဆုံးဒုက္ခကြီးတွေကိုပြောလိုက်တာမွေးဖွားခြင်းနဲ့သစ္ဆုံခြင်းဆိုတာဒါဘဝမှာအချိမဆုံးဒုက္ခ ဒီဒုက္ခသုံးမျိုးအပြင်မှာကြုံတွေ့နိုင်တဲ့ဒုက္ခတွေအရှိသေးတယ်။ဘာတွေတုံးဆိုတော့ဒုက္ခဆွေရရတယ်ဆွေစိတ်တွေဖြစ်တယ်။ညာတိပြဒနာအမေသိလို့အဖေသိလို့ပစ္စည်းတွေဆုံးရှုံးလို့ ဆွေရမျိုးတွေတည်လို့ပစ္စည်းတွေဆုံးရှုံးလို့ယောဂဝေဒနာဖြစ်လို့ခုခေတ်ဆိုယောဂဝေဒနာတွေကမတမကြောက်စရာကောင်းတယ်။တချို့ယောဂဝေဒနာကုမရတဲ့ယောဂဝေဒနာတွေဆိုရင်လူကသိဖို့စောင့်နေရတယ်လို့ဖြစ်။အယောဂဖြစ်ပြီဆိုလို့ရှိရင်ဒါပြဿနာတစ်ခုပဲ။ကျမရေးတစ်ခုဆုံးရှုံးသွားတယ်။အဲ့တော့
အမိသေးတယ်ဖေးသေးတယ်ဆွေမျိုးတွေသေးတယ်အဲ့ဒါဆိုရင်တော့ကဖြစ်ကြလူတွေပစ္စည်းဥစ္စာတွေဆုံးရှုံးကြတယ်တော့ကဖြစ်တယ်ကျမ်းမာရေးဆုံးရှုံးပြီးယောဂဖြစ်တယ်ဒါလည်းတော့ကဖြစ်တာရောဂပြဒနာလို့ခေါ်တယ်ညာတိပြဒနာဘောဂပြဒနာရောဂပြဒနာဒီသုံးခုကလူကိုနှိမ့်ဆက်နေတာကြုံတွေ့တဲ့အချိန်တိုင်းတော့ကဖြစ်တယ်။နောက်တော့ကဖြစ်နိုင်တဲ့အရာနှစ်ခုကတော့လူတွေကတော့သိမဖြစ်ပါဘူး။အဲ့ဒါအတွက်တော့ကသိမဖြစ်ဘူး။ဒါပေမဲ့တော့ကဖြစ်เสียကောင်းတာအဲ့ဒီနှစ်ခုကပိုကောင်းတယ်။ဘာလို့ဆိုရင်သီလပြဒနာနဲ့ဒိဋ္ဌိပြဒနာ။ကိုချင်းတရားပျက်စီးခြင်းသီလပြဒနာ။အယူဝါဒပျက်စီးခြင်းသီလပြဒနာဆိုတာကာဘသီလကျိုးပေါက်ခြင်းကိုကျင့်သီလကိုမထိန်သိမ့်မဆောရှောက်ခြင်းအဲ့ဒီအတွက်တော့လူတွေကရာသောအပြင်မစိုးရိမ်ညာဘူးလို့ထင်တယ်သို့တော့ဘာကြောင့်ဒီပြဒနာတွေထဲထားတော့ဆိုရင်ကာဘသီလကျိုးပေါက်ခြင်းဟာနောက်ဘဝအတွက်အခြေအနေမကောင်းတာပဲနော်အပေငယ်ရဲ့ကြာဖို့လမ်းကြောင်းပေါ်ရောက်သွားတာပဲသီလပျက်စီးသွားပြီဆိုရင်အပင်ငယ်ရောက်ဖို့ခွချက်ချက်တော့မရောက်သေးဘူးဒါပေမဲ့လို့နောက်ဘဝဆိုတာကောင်းစရာမရှိတော့ဘူးသူကအဲ့ဒါအတွက်စိုးရိမ်မယ်ဆိုရင်စိုးရိမ်စရာကြီးပဲဒီဘဝမှာစီတဲ့ဥစ္စာတွေချမ်းသာလို့ပျော်လို့ရှင်လို့အပေါင်းအသင်းနဲ့နေထိုင်လို့သို့တော်ကိုချင်းတည်းကပျက်စီးသည့်အတွက်ကြောင့်မကြခင်ကြုံတွေ့ရမဲ့ဒုက္ခအလွန်ကြီးမားတယ်။ငယ်ကြမယ်တိရစ္ဆာန်ဖြစ်မယ်ပြိတ္တဘဝရောက်မယ်။အပေဘုံရောက်သွားမယ်။အဲ့ဒါပို့ချောက်ဆက်ကောင်းပြောရတာကတခဏခံရမှာကထာဝရဆိုလို့ဖြစ်တယ်။သို့တော့အပျောထကနာလေးကိုကြည့်ပြီးတော့ခံရမဲ့ထာဝရကိုမေ့ထားနိုင်ကြသေးတယ်သူတွေ။ဒါမို့သီလပြဒနာကိုသိပြီးတော့ခေါင်းထဲမှာမထည့်တဲ့လူတွေအများကြီးပဲ။နောက်ဒိဋ္ဌိပြဒနာဆိုတာရှိတယ်။အမြင်တွေပျက်စီးသွားတယ်။အယူဝါဒတွေပျက်စီးသွားတယ်။အဲ့ဒီဒိဋ္ဌိပြဒနာဆိုတာဘာပြောတာတော့ဆိုရင်ကံတရားရဲ့အကျိုးကိုညှင်းပယ်တာ။ကောင်းတာလုပ်လဲကောင်းကျိုးမရပါဘူး။ဆိုးတာလုပ်လဲဆိုးကျိုးမဖြစ်ပါဘူး။နောက်ဘဝဆိုတာမရှိပါဘူး။အဲ့လိုမင်္ဂနဲ့ယူဝါဒမဟုတ်ပဲနဲ့မာယွင်းနဲ့ယူဝါဒကိုလက်ခံတာ။နောက်ဘဝကိုမယုံဘူး။နော်နောက်ဘဝမယုံဘူး။သိပြီပြန်မွေးမယ်ဆိုတာမယုံဘူး။ကောင်းတာလုပ်လို့ကောင်းတဲ့ဘုံရောက်တယ်ဆိုလည်းမယုံဘူး။မကောင်းတာလုပ်လို့ငရဲကြမယ်ဆိုလည်းမယုံဘူး။လက်မခံဘူး။အဲ့ဒါဒိဋ္ဌိပြဒနာလို့ခေါ်တယ်။အဲ့ဒီဒိဋ္ဌိပြဒနာကလည်းပဲဒီဘဝမှာအရှင်ပြေးနေတဲ့အချိန်မှာတော့သူကပြောနေကောင်းပြောနေလိမ့်မယ်။သို့တော့နောက်ဆုံးထွက်တဲ့ရဲ့နောက်မှာဆိုရင်သူ့အတွက်ကအကောင်းမရှိတော့ဘူး။ဆွေးရမယ်ဆိုရင်လွန်ဆွေးရင်ကြကောင်းတဲ့အရာကြီးပဲ။နောက်ဆုံးထွက်တဲ့ရဲ့နောက်မှာဆိုရင်အကောင်းမလာတော့ဘူး။တကယ်အဆိုးတွေနဲ့ရွေးကြုံရမယ်။ဘာလို့လို့ဆိုမြတ်စွာဘုရားကမာယွင်းနဲ့အမြင်ကိုလက်ခံထားတဲ့ပုဂ္ဂိုလ်တယောက်ဖို့ငရဲဘဝနဲ့တိရိစ္ဆာန်ဘဝဒါကိုပဲမျှော်လင့်ရမယ်မျှော်လင့်နိုင်တယ်ပေါ့သူရဲ့အနာဂတ်ဟာငရဲနဲ့တိရိစ္ဆာန်ဒီနှစ်ခုပဲမျှော်လင့်နိုင်တယ်လို့ယေရှုပြန်ဟောထားတယ်အဲ့တော့လာလာမကောင်းဘူးပေါ့နော်လာလာမကောင်းဘူးအဲ့ဒါလေပြဿနာနှစ်ခုတည်းမှာထည့်ထားတယ်။သူတို့ကရေရှိပျက်စီးမဲ့အရာတွေဒီညာတိပြဿနာဆိုတာရေတူဒီဘဝတခဏဘောဂပြဿနာဆိုတာပြန်ရှာလို့ရသေးတယ်။ရောဂပြဿနာလည်းကျမ်းမာရေးကုစားလို့ရသေးတယ်။အဲ့ဒီပြဿနာတွေကသို့တော်ဖြစ်ထတဲ့လူတွေမှာစိတ်တော့ကအများကြီးဖြစ်စေတယ်အဖြစ်စီအဲ့ဒီတောကဆိုတဲ့ရှင်တဲ့နှလုံးထဲမှာပ ူလောင်နေတဲ့ခံစားချက်စိတ်ထဲမှာဖြစ်တဲ့စိတ်ခံစားချက်ဒေါမနတဝေဒနာလို့ခေါ်တဲ့စိတ်ခံစားချက်ဒါလည်းဒုက္ခပဲတန်တရားထဲမှာရောက်လာရင်အဲ့ဒီဒုက္ခတွေ့မှာပဲသိကြတယ်နောက်တစ်ခုကအဲ့သောက6မထိန်နိုင်တော့အောင်မျက်ရည်ကျငိုကြွေးရတာပရိဒီဝတောကဖြစ်ရင်ပရိဒီဝတောချောလိုက်လာဒါလည်းဆင်းရဲဒုက္ခတစ်ခုပဲနောက်တစ်ခုကဒုက္ခဒုက္ခဆိုတာကာယကဒုက္ခကာယကဒုက္ခခန္ဓာကိုယ်မှာယောဂကြောင့်ဖြစ်စေနာကျင်နေကြိုက်ခဲတယ်တစုံတစ်ခုထိခိုက်မှုလို့ဖြစ်စေတစုံတစ်ခုကြောင့်ဖြစ်စေခန္ဓာကိုယ်မှာနာကျင်နေကာယကဒုက္ခတွေခံရတယ်အဲ့လိုမရဘူးစားလို့မရဘူးအဲ့လိုမရဘူးဒုက္ခဝေဒနာတွေမျိုးစုံခံစားကာယကဒုက္ခအဲ့ဒီကာယကဒုက္ခဖြစ်တာ ਨੇ နောက်ကပါလာတော့ဆိုဒေါမနတစေတသိကဒုက္ခစိတ်ထဲမှာမခံစားနိုင်လောက်ဖြစ်လာတယ်ဒေါမနတခုနတောကကဆိုရင်တီဒေါမနတကမခံစားနိုင်လောက်ဖြစ်တာတော့နှစ်ခုစလုံးကဒေါသနဲ့ဖြစ်လာတာလေကြီးပဲသို့သောတောကကဆုံးရှုံးမှုနဲ့ပတ်သက်တယ်ဒေါမနတကတော့ဒေါသဖြစ်တာနဲ့ပတ်သက်တယ်ကာယကဒုက္ခဖြစ်ရင်စိတ်ထဲမှာမခံတာလို့ရှိရင်ဒေါသတွေဖြစ်နေ။အဲဒေါသစိတ်ခံစားမှုတွေ ਆ လည်းပဲ။သူရဲ့ငြိမ်းချမ်းမှုကိုပျက်စီးစေတာပဲ။နောက်တစ်ခုကဘာလို့ဆိုဥပယတ။ဥပယတဆိုတာဒေါသပဲသူက။ဒေါသထွက်လွန်အားကြီးတဲ့အခါမှာသူတွေဟတ်တဲ့ရသွားတော့တည်ထောင်ဖြစ်တယ်။စိတ်တော်သာဖြစ်ရင်စကားတော့မပြောနိုင်တော့ဘူးအဲ့ဒီလူထီအောင်ဖြစ်တတ်တယ်အဲ့တော့ဒေါသဖြစ်နေတဲ့လူတယောက်ဟာစိတ်ပင်မမှုနဲ့ရင်ဆိုင်ရတယ်အဲ့ဒါလည်းဒုက္ခပဲတန်တရားတွေမှာတွေ့ရတဲ့ဒုက္ခတွေအဲ့ဒုက္ခတွေကိုမြတ်စွာဘုရားဖော်ပြထားတယ်သာတိစရာဖြာသာတိစရာမရဏဖြာရီမထေဖြာရီမပါနော်သာတိစရာမရဏသောကပရိဒေဝဒုက္ခဒေါမနတဥပယတဒီရှိခုဖြာရီကထဲ့မထတာဗောထဲ့ဘာလို့ထဲ့မထတာတော့ဆိုစရာထဲမှာပေါင်းထားလို့အဲ့လိုပြောလို့ရတယ်နော်စရာနဲ့ဖြာရီကိုတွဲပေးထားတာအဲတချို့စာအုပ်တွေမှာတော့ပါတယ်ဖြာတိသို့တော့မိတဆက်တပါရေးတက်တဲ့အခါမှာဖြာရီမပါတဆက်တသိအပုမီဆိုတာရေးတက်တဲ့အခါမှာတရား၈ခုနဲ့ရာဂဒေါသမောဟ၃ခုထဲအဲ့ဒါလူတွေက၁၇မိငိမ့်ညင်လို့ဘာလို့လို့၁၁၁၁တိရှောက်လို့ကြာငိမ့်ပါမလားအဲ့လိုလုံးရုံနဲ့ကနန်းလေးလှုပ်ထတဲ့ငိမ့်မလားဖျောင်းနိုင်ထွင်းတော့၁၁တက်တိုင်းရှင်လူပြန်တော့လဲ၁၁ခွက်ပန်းတင်ပြန်တော့လဲ၁၁ပွင့်ပို့လှူမကောင်းလားဘာလို့လဲစတ္တမီငိမ့်ညင်တာတဲ့စတ္တမီဆိုအဲ့ဒါလေးပြောတာပဲနော်သာတိစရာပရဏသောကပရိဒေဝဒုက္ခဒေါမနတဥပယတဒီရှင်းမျိုးမှာရာဂဒေါသမောဟဒီသုံးခုထဲလိုက်တဆက်တသိအပူမီလို့ခေါ်တယ်ဒါတွေကပူလောင်တာလေးကြီးပဲကောင်းဖြာရီထဲလိုက်မယ်ဆို12မိဖြစ်သွားမှာပေါ့နော်အဲ့တော့12မိ12မိရဲ့ဘယ်မှာဟောတာတော့ဆိုအာဒိဋ္ဌပရိယာယ3မှာဟောတာမိအနေနဲ့ဟောတာအာဒိဋ္ဌပရိယာဒါကပဋိစ္စသမုပ္ပါဒ်မှာဖော်ပြထားတဲ့ဒုက္ခ10မျိုးတန်တရားကိုဆိုးထဲမှာကြုံတွေ့နေရတဲ့ဒီဒုက္ခ10မျိုးအဲ့ဒီဒုက္ခ10မျိုးကလွတ်ဖို့ဒီဘဝမွေးလာတာနဲ့တပြိုင်နဲ့အဲ့ဒီဒုက္ခ10မျိုးနဲ့ရင်ဆိုင်တွေ့ရမှာပဲအဲ့ဒါကိုဆိုလို့ရတယ်အဲ့တော့ဝတ္တုဒါကိုဝတ္တုခလို့ခေါ်တာဝတ္တဆိုတာ အကြောင်းနဲ့အကျိုးလဲပတ်ပြီးတော့ဖြစ်နေတဲ့တန်တရားထဲမှာကြုံတွေ့ရမယ့်ဒုက္ခဒါမိချပွင့်အနေနဲ့ဟောတာမိချအနေနဲ့ဟောတာပိုင်းနာတွေအများကြီးရှိအောင်ပဲနော်ဒီဒုက္ခတွေတွေ့မယ်တန်တရားထဲမှာဒီဒုက္ခတွေတွေ့မယ်အဲ့တော့ဒီဒုက္ခတွေကလွတ်ချင်းမလွတ်ချင်းဟာဘာကြောင့်မလွတ်တာလဲဘာကြောင့်ဒီဒုက္ခတွေကလွတ်တယ်လဲအဲ့ဒါကိုဒီတုတ်တံမှာရှင်းဟောထားတာမြတ်စွာဘုရားနော်ဒီဒုက္ခတွေကလွတ်ချင်းမလွတ်ချင်းလွတ်သူမလွတ်သူအဲ့တော့ဘုန်းကြီးတို့တွေလည်းမလွတ်ကြသေးဘူးလွတ်အောင်မလုပ်ရမလဲလွတ်ဖို့အတွက်ဘာလို့သလဲဆိုအဲ့ဒါကိုဒီတုတ်တံမှာဖာလပန္နိတတုတ်လို့ခေါ်တဲ့ဒီတုတ်နာမည်တန်ယုတ်တပါဠိတော်မှာဒိရဏဝကတန်ယုတ်ဒါတန်ယုတ်ပါဠိတော်တွေလေးလပူးတဲ့ပုံစံတွေတွေ့ပါလေ။စောင့်ဝဲတွေပါလေလောက်တာရှိတယ်လေ။အဲ့ဒီမှာဘာလအနိတ္တဘာလကအသိပညာခင်မဲ့သူပဏိတ္တကအသိပညာရှိသူ။အဲ့တော့အသိပညာခင်မဲ့သူနဲ့အသိပညာရှိတဲ့ပုဂ္ဂိုလ်အသိပညာခင်မဲ့တဲ့ပုဂ္ဂိုလ်ဟာဒီဒုက္ခတွေကမလွတ်ဘူး။ရွှေ့ပြီးတော့သာခံရတယ်ထောင်တစ်ခုကနေနောက်ထောင်တစ်ခုပြောင်းတာပဲရှိမယ်နော်ထောင်ပြောင်းခံတန်တရားဆိုတဲ့ထောင်ကြီးတွေကမလွတ်ဘူးပြောင်းရွှေ့ပြီးတော့ပဲကြုံတွေ့နေရမယ်အဲ့ဒါတန်တရားဝိဒုက္ခလို့ခေါ်တာပဲအဲ့ဒါနဲ့ပတ်သက်ပြီးတော့ဘယ်လိုဖြစ်တယ်ဆိုတာကိုမြတ်စွာဘုရားဘာချောင်းဒီဒုက္ခတွေဖြစ်တယ်ဆိုတာအကြောင်းအနေစာပြီးတော့ဟောမယ်เนาะအဲ့တော့ဒီတုတ်တန်ကိုမူရင်းတိုင်းလေးအရင်ပြောပြအောင်အခုကဒါတုတ်တန်ကိုဟောတာမဟုတ်သေးဘူးเนาะရှေးဘက်ကနေပြီးတော့ဒုက္ခတွေဆိုတာကိုပြောပြတာဘုရားဟောတဲ့တုတ်တန်လေးကိုပြောပြီးတော့ရှင်းပြမြတ်စွာဘုရားကသာဝတိမြို့မှာနေတာစေရွန်ကျောင်းမှာရှာနေကိုဟောတာအဲ့တော့ဘာသာဟောတော့ဆိုအဝိစ္စနိဝရဏတဖိခွေဖာလတတဏ္ဏတံပယုတ်တတဧဝမယံကာယောသမုဒ္ဓကတောဘဝတည်းဝင်ရောက်လာပုံကိုပြောပြတာမြတ်စွာဘုရားလူဖြစ်လာပုံကိုပြောပြတာဘုရားတို့တွေလူတွေကသိတော့အမေနဲ့အဖေကနေမွေးလာတာတော့ပဲသိမယ်။မြတ်စွာဘုရားအဲ့ဒါမဟုတ်ဘူး။နော်။အဲ့ဒါကအပြင်းမှန်းအပြင်းကိစ္စလူကဘယ်လိုမွေးဖွားလာလဲဆိုတာလူတိုင်းသိတယ်လေ။အဲ့ဒါဓမ္မအသိမဟုတ်ဘူး။အဲ့တော့ဓမ္မအသိကဘယ်လိုမွေးဖွားလာတာတုံးဆိုလို့ရှိရင်အဝိစ္စနိဝရဏအဲ့မတိမှုကပိတ်ဆို့ထားတယ်မတိမှုကပိတ်ဆို့ထားသည့်အတွက်ကြောင့်အပြစ်ဆိုမမြင်ဘူးကောင်းမဲ့ထင်နေတာအပြစ်မမြင်လို့ရှိရင်အကောင်းမဲ့ထင်နေတယ်လူတွေကဥပမာအပြစ်မမြင်မှုဆိုတာဗါလဲတူတော့ငမားချိတ်ပါတဲ့ငဆာချလိုက်တဲ့အခါမှာငဆာကိုသာမြင်ပြီးတော့ငမားချိတ်မမြင်တဲ့ငါသည်သွားဟတ်မိတာအဲ့တော့ပဲငမားချိတ်ကိုမမြင်ဘူးငါ့စာပဲမြင်တယ်အဲ့ဒါကိုအဝိဇ္ဇနိဝရဏတဲ့အဝိဇ္ဇပိတ်ဆို့ထားတာဘုန်းကြီးတို့တွေဩလူဘွားပြောစရာကောင်းတယ်လို့ထင်ပြီးတော့ဓိကုတ္တကြောင့်ချမ်းသာကြွယ်ဝတဲ့လူဘွားရောက်ပါလို့ဤသို့မဟုတ်နတ်ဖြစ်ရပါလို့ဤကုသကမှုတွေပြုတာတောင်မှပဲဘဝကိုตายာနေတဲ့စိတ်ကဖြစ်တယ်အဲ့ဒီလိုကြိုက်တာဘာကြောင့်ကြိုက်နေတာတုံးတဏှာဆိုတာအဲ့ဒါကြိုက်နေတာဘာကြောင့်ကြိုက်နေတာတုံးဆိုရင်အပြစ်မမြင်လို့ကြိုက်တာအဲ့ဒီအပြစ်မမြင်တာဘာကြောင့်မမြင်တာတုံးအဝိဇ္ဇာကပိတ်ဆို့ထားလို့မမြင်တာလူမှာမျက်လုံးမှာတိမ်ကျနေလို့ရှင်အမြင်အောင်အဲ့ဒါလိုပဲမြင်ရတဲ့နေရာမှာတိမ်ဆွဲနေတာကြောင့်မမြင်ရဘူး။အဝိဇ္ဇာဟာတိမ်နဲ့လာသရံတူတယ်။အ အဲ့ဒါကိုရှင်းပြတာမြတ်စွာဘုရားအဝိဇ္ဇာနိဝရဏတအဝိဇ္ဇာကပိတ်ထားတယ်စွာသောမျက်လုံးကိုပိတ်ပြီးစီးထားတဲ့အဝတ်နဲ့မမြင်အောင်မျက်လုံးကိုပိတ်စီးထားတယ်လို့ပဲဒါမမြင်ရဘုံကတော့ပဂရီမျက်လုံးတော့ရှိတယ်ဒါပေမဲ့ဘဝရဲ့အပြစ်ကိုမမြင်ဘူးဘဝရဲ့ချမ်းသာတာပဲမြင်တယ်ငမြချိတ်ကိုမမြင်ဘူးငစာပဲမြင်တယ်အဲ့တည်းကြီးပဲလေဒုက္ခရောက်တဲ့အရာထောင်ချောင်းဆင်ထားတဲ့ဆိုရင်လည်းထောင်ချောင်းထဲမှာရှိတဲ့အစာပဲမြင်တယ်ထောင်ချောင်းကိုမမြင်ဘူးပြီးမိသွားအဲ့လိုပဲအယုံ၅ပါးဘဝမှာပြောစရာဆိုတာကိုသာလေမြင်တယ်အန္တရာယ်ကိုမမြင်တာအဲ့ဒါအဝိဇ္ဇာလို့မှတ်တာနော်အန္တရာယ်ကိုမမြင်မဲနဲ့အကောင်းလို့မြင်နေတာအဝိဇ္ဇာကြောင့်အဲ့ဒီအဝိဇ္ဇာကပိတ်ဆို့ထားသည်ပြင်အကောင်းလို့ထင်လိုက်တာကတဏ္ဍသမယုတ်တာသာလူချင်းမှုနဲ့တွဲသွားတယ်အပြစ်မမြင်လူချင်းနဲ့အဲ့တော့အပြစ်မမြင်တာအဝိဇ္ဇာလူချင်းတာကတဏ္ဍာနော်ဘဝတခုလူချင်းအဲ့တော့လူချင်းတဲ့အခါမှာဧဝမယံကာယောသမုဒ္ဒကတောဒီဘဝကြီးရလာတာတဲ့အဲ့ဒါကြောင့်ရလာတာနော်လူဘဝရလာတာလူဘဝရဲ့အပြစ်ကိုမမြင်ဘူးမမြင်တာဒါအဓိကအကြောင်းလူ့ဘဝရဲ့အပြစ်ကိုမမြင်ဘူးမမြင်တော့ကောင်းတာကောင်းတယ်လို့ထင်တယ်ထင်တော့လူ့ဘဝရလာတယ်ဒီလိုဆိုလို့လည်းပေါ့နော်ဒါမြတ်စွာဘုရားကအဲ့တိုင်းစပြီးတော့ဟောတာမသိနာမလဲတဲ့လူမိုက်တယောက်လူ့ဘဝရောက်လာတယ်သိနာလဲတဲ့ပညာရှိတယောက်ဟာလည်းလူ့ဘဝရောက်လာတယ်ဟုတ်လားသိသူမသိသူပညာရှိသူမရှိသူဟာလူ့ဘဝရောက်လာတာဒီပုံစံနဲ့ပဲရောက်လာတယ်ဘဝရဲ့အပြစ်ကိုမမြင်တာအဝိဇ္ဇာအပြစ်မမြင်တော့ကောင်းတယ်လို့ထင်တာကတဏှာအဲ့ဒီအဝိဇ္ဇာနဲ့တဏှာကြောင့်လို့ဒီဘဝကြီးကိုရယူသွားတာအဲ့တော့ရယူပြီးတဲ့ကဒီနေရာမှာပဲရက်သလားဆိုမရက်ဘူးဣတိအရင်စေဝကာယောဗဟိတသနာမရူပံကိုရထားတဲ့ကိုယ့်ရဲ့ဘဝအရင်စေဝကာယောဆိုကိုယ့်ရဲ့ဘဝကြီးတခုဘဝလို့ဆိုတာပါတော့မျက်စိနာနာလျာကာယမနအဲ့ဒီအစ္ဆတိကာယရဏ6ပါးနဲ့ရထားတာပေါ့နော်ကိုရထားတာအဲ့ဒါတွေရထားတယ်အဲ့ဒါကိုရထားတဲ့ကာယပဲဗဟိတသနာမရူပံဗဟိတသနာမရူပံလို့သုံးလိုက်တဲ့အခါအပြင်မှာရှိတဲ့နာနဲ့ယုတ်ဆိုလိုတာကတော့ရှင်းရှင်းဟာကိုမွေးဖွားလာတဲ့အခါမှာလောကမှာတခြားလူတယောက်နဲ့ပေါင်းမိသွားတယ်ပြိမက်ကအာယုန်နေနဲ့ပေါင်းမိတယ်ဖဟိတသနာမရူပံပြိမက်ကအာယုန်နေနဲ့တွေ့သွားတယ်နော်လူတယောက်ငွေလာပြီးတဲ့အခါမှာပြိမက်ကလူတယောက်နဲ့ဆုံမိသွားတယ်သို့မဟုတ်ပြိမက်ကအာယုန်နဲ့ဆုံမိသွားတယ်ကိုယ်စိတ်နဲ့အာယုန်နဲ့ဆုံမိသွားတယ်အဘွားရောက်လာပြီဆိုရင်ကိုယ်မှရှိတာနဲ့မရှိတာဆုံမိတာပဲဒါဒီတိုင်းပဲအဲ့ဒါကိုမြတ်စွာဘုရားဟောတာအရင်စေဝကာယောဒီအစ္ဆတိကကာယဗဟိတသနာပရူပံပြင်မဲ့မှာရှိတဲ့နာယုတ်အဋ္ဌိတံတွာယဒါနှစ်ခုပဲတဲ့နော်နှစ်ခုဖြစ်သွားပြီကိုယ်ရဲ့သူ့ရဲ့နှစ်ခုဖြစ်သွားပြီအဲ့နှစ်ခုဖြစ်သွားတော့တွာယံပဋိစ္စဖတ်တော့တဲ့အဲ့ဒီနှစ်ခုကိုကြောင်းပြုတ်ပြီးပေါင်းစပ်မှုတစ်ခုဖြစ်လာဆုံတွဲမှုတစ်ခုဖြစ်လာအဲ့ဒုဝတ်တယုတ်ဖို့ရရှင်းရှင်းလေးပါနော်ထွားရပဋိစ္စာဒီနှစ်ခုပေါင်းလိုက်တဲ့ကအစ္ဆတိကနဲ့ပဟိတအစ္ဆတိကရဏ6ပါးနဲ့ပဟိတရဏ6ပါးဒီလိုဆိုလို့ရအလုံးကိုခြုံပြောလိုက်တာခါတိုင်းကြတော့မြတ်စွာဘုရားဘယ်လိုဟောတော့တချို့သုတ်တွေကြတော့မျက်စိနဲ့အစဉ်အာယုံဆုံးတဲ့အခါမှာမြင့်သိစိတ်ဖြစ်တယ်ခါတိုင်းကတိတိဟောတာမျက်စိနဲ့အစဉ်အာယုံမျက်စိကအတွင်းအစဉ်အာယုံကအပြင်အတန်နဲ့နားနဲ့ဆုံမိတဲ့နားကအတွင်အတန်ကအပြင်နော်အနားနဲ့နှာခေါင်းနဲ့ဆုံတဲ့နှာခေါင်းကအတွင်အနားကအပြင်အယတာနဲ့လျှာနဲ့ဆုံမိတဲ့လျှာကအတွင်အယတာကအပြင် အထီးတွေးနဲ့ကိုယ်ကာယဆုံးပြီတဲ့ကိုယ်ကာယကအတွင်းအထီးတွေးကအပြင်စိတ်ကူးချမ်းသိတဲ့အာယုန်နဲ့ပင်မစိတ်နဲ့ဆုံးပြီတဲ့ပင်မစိတ်ကအတွင်းစိတ်ကူးချမ်းသိတဲ့အာယုန်တွေကအပြင်ဩနှစ်ခုနှစ်ခုဆုံးလိုက်တာဆုံးလိုက်တဲ့အခါမှာအဲဒီဆုံးစည်းမှုသည်ဖတ်တာတောယံပဋိစ္စဖတ်တော်သာလေဝါယတနာနိဆိုအပြင်နဲ့အတွင်ပေါင်းဆက်မိသွားတာဒီလိုဆိုလို့ရတယ်။နော်အာရဏစနဘပေါင်းဆက်မိသွားတာ။မျက်စိနဲ့အဆင်ပေါင်းဆက်မိသွားတယ်။နားနဲ့အသံပေါင်းဆက်မိသွားတယ်။နှာခေါင်းနဲ့အနံ့။လျှာနဲ့အရသာကိုယ်ကာယနဲ့အထီးတွေးစိတ်နဲ့ကြံစည်မှုအာယုံပေါင်းဆက်မိသွားတယ်။အဲ့ဒီပေါင်းဆက်မိသွားတဲ့အခါရှေဟိဖုတော်ဖတ်တော်ပါလောရေဟိဖုတ်တော်ပါလောတမန်ပုဂ္ဂိုလ်တယောက်ဟာအဲ့လိုပေါင်းဆက်သွားတာနဲ့တပြိုင်နက်ဘာဖြစ်လဲဒုက္ခဒုက္ခပဋိသဝေတိတိပေါင်းဆက်မှုကိုအကြောင်းပြုပြီးတော့သူဟာစိတ်ချမ်းသာတာလည်းဖြစ်တယ်စိတ်ဆင်းရဲတာလည်းဖြစ်တယ်နော်သူကြိုက်တဲ့အာယုံမြင်သူချမ်းသာမယ်မကြိုက်တာဆိုစိတ်ဆင်းရဲမယ်အဲ့ကြိုက်မကြိုက်ချင်းကောင်းမကောင်းချင်းဆုံးပြီးတဲ့အခါမှာဒုက္ခဒုက္ခပေါ်လာတယ်။နှစ်သက်စရာအာယုန်နဲ့တွေ့ရင်ဒုက္ခမနှစ်သက်စရာအာယုန်နဲ့တွေ့ရင်ဒုက္ခ။အဲ့ဒီစိတ်ရဲ့ခံစားချက်နှမျိုးဟာပေါ်လာတယ်။သဘောစိတ်ရဲ့ခံစားချက်နှမျိုးဒီတခြားအကြောင်းကြောင့်လည်းပေါ်လာနိုင်တယ်။ဣတိတံဝအညတရေနာဒီလိုပေါင်းဆက်မှုတွေကြောင့်မို့လို့ဒါလူဘဝရလာဘုံရလာပြီးရင်ပေါင်းဆက်တယ်ဟုတ်တယ်လေစဉ်းစားကြည့်ကိုယ်ဘဝပဲဒါဖះဟောတဲ့ဒါပါဠိတိုင်းဘာသာပြန်ပြောတာเนาะအဲ့တော့ကိုယ်ဘဝကိုစဉ်းစားကြည့်လိုက်ကိုဟာဟိုဘဝကလာခဲ့တာဘယ်လိုလာခဲ့တာတော့ဆိုလူဘဝရဲ့အပြစ်ကိုမမြင်ခဲ့ဘူးမြင်ခဲ့တော့အကောင်းထင်တယ်ဘဝရဲ့အပြစ်ကိုမမြင်ဘူးအကောင်းထင်တယ်မမြင်တာကအဝိဇ္ဇာအဝိဇ္ဇာကနေပိတ်ထားတယ်အဲ့တော့မမြင်လို့အကောင်းထင်တာကတဏှာအဲ့ဒီနှစ်ခုချောက်လူဘဝကိုရလာတယ်ရလာတဲ့အခါပြင်မကအာယုန်နေနဲ့ပေါင်းစုံပြီးသွားပြန်ပေါင်းစုံပြီးသွားတဲ့အခါမှာဒုက္ခဒုက္ခခံစားရတယ်ဒီလိုဆိုလို့ရတယ်နော်အဲ့ဒါဘဝရလာပုံပဲဒုက္ခဒုက္ခကိုခံစားရတယ်။ဒါကယသဗျာကပထမဘာလဆိုတဲ့အသိဉာဏ်မရှိတဲ့ပုဂ္ဂိုလ်လေလူလောကရောက်လာတာဒီပုံစံနဲ့ရောက်လာတယ်တဲ့။ပန္ဒိတဆိုတဲ့ပညာအသိဉာဏ်ရှိတဲ့ပုဂ္ဂိုလ်လည်းပဲဒီပုံစံနဲ့ပဲရောက်လာတယ်။နော်။ဆိုလိုတာကဓေဝတ္တမွေးဖွားလာတာလည်းဒီပုံစံ၊ဖယားလောင်မွေးဖွားလာတာလည်းဒီပုံစံပဲလို့ဆိုလိုတယ်။ဘသူပဲဖြစ်ဖြစ်ဒီပုံစံနဲ့မွေးဖွားလာတာအပြစ်မမြင်တာအဝိဇ္ဇာအကောင်းထင်တာကတဏှာတွေ့တာရာတဏှာအဲ့ဒီနှစ်ခုပေါင်းဆက်ပြီးတော့လောကကြီးရောက်လာတယ်ရောက်လာတဲ့အခါဣဇ္ဇဒဗိဒပေါင်းညပြပေါင်းတဲ့အခါမှာဒုက္ခဒုက္ခတွေဖြစ်တယ်ဒါဘယ်ဘဝလို့ခေါ်တာပဲပညာရှိနဲ့ပတ်သက်တဲ့ဒါပဲခေါ်လိုက်တယ်ဟုတ်ပြီအဲ့ဒီနေရာမှာနော်လူမိုက်ဖြစ်ဖြစ်ပညာရှိဖြစ်ဖြစ်ဘဝတစ်ခုရလာတဲ့ဒီပုံစံဟုတ်ပြီ။နောက်မြတ်စွာဘုရားဆက်ပြောတယ်ဆက်ဟောတယ်။တန္တရပေခွေကောဝိသေတော်တယ်။လူမိုက်ကလည်းအသိဉာဏ်မရှိတဲ့လူကလည်းဒီပုံစံနဲ့လောကကြီးထဲရောက်လာတယ်။ဒီကုံစံပုံစံနဲ့ပဲဒုက္ခဒုက္ခခံစားရတယ်။ဘဝအတွေ့အကြုံလို့ပြောခြင်းပြောပေါ့။ဒီပုံစံနဲ့လောကကြီးထဲရောက်လာပြီးတော့ဒီပုံစံနဲ့ပဲဒုက္ခဒုက္ခအကြုံတွေ့ရတယ်။ကောင်းလည်းတွေ့တယ်ဆိုလည်းတွေ့တယ်။ပညာရှိတဲ့ပုဂ္ဂိုလ်လည်းပဲဒီပုံစံနဲ့လောကကြီးထဲရောက်လာပြီးတော့ဒုက္ခဒုက္ခကိုကြုံတွေ့တယ်။အော်ပညာရှိသည်ဖြစ်စီမရှိသည်ဖြစ်စီဘသူပဲဖြစ်ဖြစ်ဒီပုံစံနဲ့ရောက်လာကြတယ်။ဆိုတဲ့အခါမှာတန္တရဘိက္ခုကောဝိတိသောကောအထိပ္ပယသောကိဉ္ဏနာကရဏံပဏိတတပါဠိနာအဲ့ဒါဆိုရင်အသိဉာဏ်ရှိတဲ့ပုဂ္ဂိုလ်နဲ့အသိဉာဏ်မရှိတဲ့ပုဂ္ဂိုလ်သူတို့နှစ်ဦးကြားမှာဘာကွာလဲရောက်လာတဲ့အချင်းအတူတူပဲလေဘာကွာသွားလဲ กว่าชาติกูเบี้ยจะนะพี่อาพักกว่าลงเนี่ยเบี้ยคนทบีร์เบี้ยคนทบไรเดี๋ยวเนี่ยสอบยาทีนี้สิทธิ์เนี่ยไม่สิทธิ์พักกว่าเลยเนี่ยที่ปงนั้นเนี่ยไปยาวลาราเนี่ยน่าอุตส่าห์ลงหาลุลกายไอ้มาพักกว่าลงสอบเช้านี้อาเช้าจะเร่เป็นกวนมูลกานโนบันดีธรรมะทวีระดูตีอะไรเดี๋ยวเดี๋ยวมาเรียห์ยศพยาศิยายาระบาเลยยศพยาดาลินชีกันเชบาเลยปะกวนนิติกายศพยาเยยศพยาดาลินลัมยาเชบาเลยปะกวนปฏิเตระนายศพยาดาลินตะเกะอัฏฐายาปุกุเชบาเลยสมยศพยาปอมาตุรุเยยงชีเจกุเบียระปะกวนมูลกาตุรุตีเดธรรมะอติริมันตะเมียยศพยาเมียพยาขันละยศพยาฮอลุตีอะระยศพยาพอปยาลุมีอะระเอ้อเมศพยาเนเวปัตติบาระตารุวะตะเมปันติปะกาวันตันเยวะปฏิภาตุเอตัตตะภาติตัตตะอัถโธปะกาวะตะโตตุวะภิกขุตะระตันติเล็งมายินชี้สวะเยหันนี่อ่ะบลาวเปียวจาร้องซะเมศพยาตะบี้ดอเมียด๋องมามาเรที่เมฆองเนี่ยผีกูเลยเว้ยอศีพยาเว้ยตาวนอยู่พี่รอผีไปบ่แล้วสรุปเลยปฏิภาตุไอ้นี่เนี่ยมาญาณทั้งภิญไปลิไปถ่าศีได้บาตะเปญสกาบ่แล้วสิปะกังวตันเยวะปฏิภาตุสรุปเนี่ยมาปะกังวตันเยวะเมษวพยาอีตาลินปฏิปันตุญาณเนี่ยมาบลุผีเอาแม้สรุปอติญาณเนี่ยมาทิ้นชาบะสิศีพยาเว้ยผีบ่แล้วเปล่าเอ้อโคโอ้ไอ้นี่อเน็ดเนี่ยปูပြီးတော့ကောင်းတဲ့အနက်ကဘာလို့ဆိုလို့ရှိရင်ဘာသာပြန်အဲ့ဒီတဲ့ကောင်းတဲ့ဘာသာပြန်ဘာလို့ဆိုရင်ဒီမေကွန်းရဲ့အနက်တိတ်ပဲကိုမြတ်စွာဘုရားပဲတာဝန်ယူပြီးတော့ဖြည့်ရှင်มาသူတို့ကတော့နားပဲထောင်มาမယ်မြတ်ဘုရားပဲတော့သုတ်တော်ဘိက္ခုတာရတန်တီဘုရားစီကမြတ်စွာဘုရားတာဝန်ထားပါဘုရားရှင်ဘုရားပဲတာဝန်ယူပြီးတော့ဖြည့်ပေးပါလို့ဆိုလို့မြတ်စွာဘုရားမေးတာကိုမပါထုလေဆိုမိတော့ဒီမေခွန်းရဲ့ဖြည့်ရှင်ဘုရားပဲတာဝန်ယူပါဖြည့်ဖို့ရှင်ဘုရားပဲဖြည့်ပေးပါကျန်တဲ့ယဟနေ့ကရှင်ဘုရားစီကတိရမမတားရမှာဖြစ်ပါလေဒါအဓိပ္ပာယ်တစ်ခုเนาะမြတ်စွာဘုရားရဲ့အဖြေကမြတ်စွာဘုရားရဲ့အတိညာနဲ့မှသာရှိပါစေထင်ပါစေလို့ထင်မြတ်စွာဘုရားအတိညာနဲ့မှသာပေါ်လာပါစေလို့ဆိုတာအဲ့ဒါဒီနဲ့တိပ္ပာယ်နဲ့ပေးဥပ္ပိစဉ်ရှိကြအဲ့တော့ယဟန်နေကအဲ့လိုရှင်ကျေးစွာလျှောက်တဲ့အခါမြတ်စွာဘုရားတေနဟိဘိက္ခုသုဏ္ဏထာအေးဒါဆိုရင်လည်းမင်းတို့နားထောင်ကြဒါဖေကပြောလို့ရှိတဲ့စကားပဲနားထောင်မှုကသိအရေးကြီးတာလေသုဏ္ဏထာသုဏ္ဏထသာဓုကံမနတိကရောထသုဏ္ဏထသာဓုကံဆိုတာဒါပြောနေကြစကားထဲမှာသာဓုကံဆိုတာ attentively ခရုတစိုက်နားထောင်မှု pay great attention ဆို attention လို့ဖို့ပြောတာသာဓုကံသုဏ္ဏထမနတိကရောထာတဲ့ဟောနားထောင်ခရုတစိုက်နှလုံးသွင်းဘာလို့ဆိုစကားတစ်ခုဟာတလုံးကြသွားလို့အထိပဲကြောသွားနိုင်တယ်ဒါကြောင့်မို့တည်တည်ချာချာနားထောင်လို့ပြောတာဖခင်ဘယ်ခါဖြစ်ဖြစ်တည်တည်ချာနားထောင်ခိုင်းတယ်နော်တောင်တွေးမြောက်တွေးမနေနဲ့ตุนาถาตารุกัมมนติกรောถานาไสปีถองเนาะตีติฉะจะနှလုံးသွင်းถาစိတ်ထင်ပါဘာသိတ္တမိငါရှင်းပြမယ်ဆိုရန်นี่ကိုစာပြီးရှင်းပြတာအရှင်းပြတဲ့အခါမှာဘယ်လိုရှင်းပြတော့ဆိုခုနအတိုင်းပဲအဝိဇ္ဇာပိတ်ဆို့ထားပြီးတော့အဝိဇ္ဇာပိတ်ဆို့ထားလို့အပြစ်ကိုမမြင်လို့အဝိဇ္ဇာပိတ်ဆို့ထားသဖြင့်အပြစ်ကိုမမြင်ဘူးအကောင်းကိုသာမြင်ပြီးတော့တွေ့တာတဲ့တဏှာနဲ့ဒီဘဝကိုရလာကြတယ်ဒီဘဝရလာကြတယ်အဲ့လိုရလာတဲ့အခါမှာအတိညာမရှိတဲ့ပုဂ္ဂိုလ်ကပါလို့တယ် အဲ့ဒီအတိညာမရှိတဲ့ပုဂ္ဂိုလ်မှာသာစီဝအဝိစာအပိနာသာသတနာအပရိခိနာအဝိစာနဲ့တနာကအကြောင်းတရားပဲအဲ့တော့ဘဝကိုအဝိစာတနာအကြောင်းပြုပြီးဘဝကြီးကိုရလာတယ်ရလာတော့အဲ့ဒီအဝိစာကလည်းသူတွန့်လန့်ဖယ်ရှားခြင်းမလုပ်အဲ့ဒီအဝိစာကိုလည်းတွန့်လန့်ဖယ်ရှားခြင်းမလုပ်နိုင်ဘူးတွေ့တာမှုတဏှာကိုလည်းပဲတွေ့တာမှုတဏှာလည်းသူ့မှာကုန်ခံမသွားဘူးရှိနေတယ်ဘဝတစ်ခုကိုအဝိဇ္ဇာနဲ့တဏှာကကံကိုတွန်းပစ်လိုက်တာနေပြီးတော့ကံကနေပို့ပလိုက်တာပေါ့တဘွားတော့ဟိုဗိဓမ္မထသင်္ဃာကျမ်းမှာဘယ်လိုရေးထားတော့ဆိုအဝိဇ္ဇာတဲ့ဒီဘဝတစ်ခုပို့ပုံနဲ့ပတ်သက်ပြီးတော့ရေးထားတာအဝိဇ္ဇာမူလကေနတဏ္ဍသင်္ခါရေနစနိယမာနံဆိုတာလေအဝိဇ္ဇာမူလကတဏ္ဍနုတေနအဝိဇ္ဇာကိုအခြေခံတဲ့တဏ္ဍနုတေယပါဝင်ပတ်သက်တဲ့အဝိဇ္ဇာနဲ့တဏ္ဍကကံတရားကိုတွန်းအားပေးလိုက်တယ်တွန်းအားပေးလိုက်တဲ့အခါကျတော့အဲ့ဒီကံကနေပြီးတော့ဖန်တီးလိုက်တယ်လို့ဆိုလို့အဝိဇ္ဇာကအပြစ်မမြင်အောင်လုပ်ပေးလိုက်တယ်အကောင့်ထင်အောင်လုပ်ပေးလိုက်အဝိဇ္ဇာရှိနေသည့်အတွက်ကြောင့်အပြစ်မမြင်မဲ့အကောင့်ထင်နေအကောင့်ထင်တဲ့အပေါ်မှာတဏှာကသဘောကျလိုက်တယ်အဲ့ဒီအချိန်မှာကံကနေတွန်းပေးလိုက်တယ်လုပ်တဲ့ကုသကံအကုသကံကနေပြီးတော့ဘဝတစ်ခုကိုတွန်းပေးလိုက်တယ်သုံးခုပေါင်းစပ်ပြီးတော့လုပ်တယ်လို့ဆိုတယ်ဒီနေရာမှာမြတ်စွာဘုရားဒီနှစ်ခုအဓိကထားဟောတာအဝိဇ္ဇာနဲ့တဏှာအဝိဇ္ဇာတဏအခြေခံထားတဲ့ကံတရားကဘဝကိုဖန်တီးတာသို့တော့မြတ်စွာဘုရားအကြောင်းရင်းနှစ်ခုကိုပဲပြောလိုက်တယ်အဝိဇ္ဇာနဲ့တဏအဲ့ဒီမှာဘာလားပုဂ္ဂိုလ်မှာဘဝတစ်ခုကိုရရှိစေတဲ့အဝိဇ္ဇာနဲ့တဏအဝိဇ္ဇာကလည်းသူ့မပဲ့နိုင်ဘူးတဏကလည်းပဲမကုန်ဘူးဆက်ရှိနေတယ်နော်သူလူ့ဘဝရောက်လာတဲ့အခါမှာဝိဇ္ဇာလည်းကုန်သွားဘူးဆက်ရှိလာတယ်တဏှာလည်းသူ့ဟာမပယ်နိုင်ဝိဇ္ဇာကိုလည်းမပယ်နိုင်ဘူးတဏှာလည်းဆက်တိုးနေတယ်အဲ့တော့ဘာဖြစ်တုံးဘာဖြစ်လို့ဝိဇ္ဇာတဏှာသူ့တဏှာမှာဆက်ရှိနေရတာတုံးဘာကြောင့်တိုးနေရတာတုံးဆိုမြတ်စွာဘုရားမေခွန်းထုတ်ပြီးဖြေတယ်တန်ခိတဟေတုနဘိခွေဘာလောအစရိဗျမစရိယသမ္မာဒုက္ခခယယအေးအသိဉာဏ်မရှိတဲ့ပုဂ္ဂိုလ်ကဒုက္ခကုံမှုကုံစေနိုင်တဲ့မဂ္ဂင်၈ပါးအကျင့်ကိုသူမချင်ဘူးတဲ့။ဒါကြောင့်မို့လို့အဝိဇ္ဇာလည်းမပယ်နိုင်ဘူးတဏှာလည်းမကုံဘူးဆက်ရှိနေတယ်။အဝိဇ္ဇာတဏှာရောက်ဒီဘဝကိုရောက်လာတာအဲ့ဒီရောက်ချင်းအကြောင်းဖြစ်တဲ့အဝိဇ္ဇာတဏှာကဒီဘဝမှာဆက်ရှိနေတယ်ဆိုရင်နောက်တော့ဆက်ဖြစ်အောင်မှာပဲဒိဋ္ဌသေးကြတယ်။သူမှဆက်ပြီးတော့ဒါတွေကအဝိဇ္ဇာနဲ့တဏှာကရှင်သန်နေတယ်ဦးနဲ့ဘာလို့ရှင်သန်လို့ဆိုရင် तू ကဒါတွေဖယ်ဖို့ तू မကြိုးစားဘူးလက်ခံတာလည်းမကြိုးစားဘူးနော်ညတော့ကျင့်ကိုမကျင့်ဘူးတဲ့မကျင့်သည့်အတွက်ကြောင့်ဒီဘဝသေဆုံးသွားတဲ့အခါမှာနောက်ထပ်ကာယတစ်ခုထပ်ယူပြန်တယ်ဘဝတစ်ခုထပ်ရပြန်တယ်လို့ပြောတာမဂ္ဂင်၈ပါးကျင့်တရားကိုမကျင့်သည့်အတွက်ကြောင့်နောက်ထပ်ဘဝတစ်ခုထပ်ရပြန်တယ်အဲ့ဒီလိုဘဝတစ်ခုထပ်ရခြင်းကြောင့်မွေးခြင်းကလည်းမလွတ်ဘူးစာတိမွေးဖွာခြင်းကလည်းမလွတ်ဘူးသရအိုမင်းခြင်းကလည်းမလွတ်ဘူးမရဏသေးခြင်းကလည်းမလွတ်ဘူးသောကဆွေးရမှုကလည်းမလွတ်ဘူးပရိဒေဝငိုရမှုကလည်းမလွတ်ဘူးတဲ့ဒုက္ခကိုဆင်းရဲခြင်းကလည်းမလွတ်ဘူးသောမနတစိတ်ဆင်းရဲခြင်းအားလည်းမလွတ်ဘူးဥပါယတစိတ်ပင်ပန်းမှုတွေအားလည်းမလွတ်ဘူးတဲ့ကုံကုံပြောလိုက်မယ်ဆိုရင်နပရိမုစတိဒုက္ခတမဝဋ္ထုခဟူသေးရဲ့အတူမလွတ်တော့ဘူးအဲ့ဒါကိုယေရှုဖះထောက်ပြတာနော်ဝဋ္ထုခဟူတမမလွတ်ဘူးအဲ့တော့ဟုတ်ပြီအသိဉာဏ်မရှိတဲ့ပုဂ္ဂိုလ်ကမလွတ်တာဟုတ်ပြီဒါဖြင့်ပညာရှိအသိဉာဏ်ရှိတဲ့ပုဂ္ဂိုလ်ဟာရောဆိုဆက်ပြီးတော့ဟောတယ်ဆင်းရဲဒုက္ခမှလွတ်သူနဲ့မလွတ်သူ လူတူကပါချောင်းရှာရစာပိတ်ခွေအဝိဇ္ဇာယနိဝတ္တပဏိတ္တယာသတဏယသံယုတ္တယအယံကာယောတမှုရကတော်အတိညာရှိတဲ့ပုဂ္ဂိုလ်လဲဘဝကိုတိတိုင်းရောက်လာတာပဲအဝိဇ္ဇာနဲ့အပြစ်မမြင်လို့တဏှာကလိုချင်လို့ဆိုပြီးတော့ဘဝတစ်ခုမှရောက်လာတယ်ရှောက်လာပြီမဲ့လို့ပညာရှိကတော့အဲ့ဒီမသိဘူးဆိုတာ အပြစ်ကိုမမြင်ဘူးဆိုတဲ့အဝိဇ္ဇာကိုဖယ်လိုက်နိုင်တယ်သူကအပြစ်ကိုမြင်အောင်ကြည့်တယ်အဲ့ဒါဘာပြောရတော့ဆိုမဂ္ဂင်8ပါးပဲလीသမာဒိဋ္ဌိအမှန်မြင်အောင်သူကြိုးစားလိုက်တာအဝိဇ္ဇာရဲ့တွေးဝအတ္တိတဝိရာကနိရောဓသင်္ခါရနိရောဓအဝိဇ္ဇာချုပ်ငြိမ်းသွားလို့ရှိရင်သင်္ခါရချုပ်ငြိမ်းနေဆိုပဋိလောမပဋိစ္စသောဥပါဒ်တိုင်ပဲသူက ဘဝတစ်ခုတွန်းပို့လိုက်တဲ့အဝိဇ္ဇာကိုလက်မခံဘူးပယ်ဖို့ကြိုးစားတယ်အဲ့တော့ပယ်ဖို့ကြိုးစားတဲ့ဆိုတာပယ်ဖို့ကြိုးစားတာတော့ပြီးလို့ရှင်သူကအရှိကြီးပဲဘယ်လို့ပယ်ဖို့ကြိုးစားတာတော့ပထမသူတော်ကောင်းဒီဟောပြောနိုင်တဲ့ပုဂ္ဂိုလ်နဲ့တွေ့တယ်ပြီးရင်ဟောပြောတယ်ဆိုပါစို့တပ္ပုရိသူပနေတယသူတော်ကောင်းဆိုတာဖះနဲ့တွေ့တယ်ဆိုပါစို့ဖះစီသွားတယ်ဖះနဲ့တွေ့တယ် ဖះဟောတဲ့တရားကိုနားတယ်ဒါရီကသူ့ရဲ့ပရောဆက်တွေပဲအဝိဇ္ဇာပယ်ဖို့ဖြစ်စဉ်တွေပဲဖះနဲ့တွေ့တယ်ဖះတရားကိုဟောတယ်ယောနိသမနတိကရမမကံကစဉ်းစားတယ်ဓမ္မနုဓမ္မပฏิပတ်တိမြတ်စွာဘုရားညွှန်ပြတဲ့အတိုင်းလိုက်နာချက်သုံးတယ်အဲ့တော့မဂ္ဂင်8ပါးကျင့်ရအောင်ကျင့်တယ်ပေါ့ချုပ်ပြောလိုက်စမ်းအဲ့ဒီလိုချုပ်မဂ္ဂင်8ပါးကျင့်ရပြီးပြောလိုက်တဲ့အခါကျတော့ လောကကြီးရဲ့အပြစ်တွေတန်တရာရဲ့အပြစ်တွေဘဝရဲ့အပြစ်တွေကိုမြင်လာတယ်အဲ့ဒီဘဝအပြစ်မြင်လာတာဒီပင်နဲ့သာစီဝအဝိဇ္ဇာပဟိနာဘဝရဲ့အပြစ်ကိုမြင်လာခြင်းဒီပင်နဲ့အဝိဇ္ဇာကိုဖယ်တာပဲဖြစ်တယ်နော်အတိညာရလာတာနဲ့တပြိုင်နဲ့အဝိဇ္ဇာဖယ်တာအလင်းအောင်ပေါ်လာတာနဲ့တပြိုင်နဲ့အမှောင်ကပျောက်တယ်လေဒါလဲမသိမှုကိုအတိပညာနဲ့ မသိမှုဆိုတဲ့အဝိဇ္ဇာကိုသိခြင်းဆိုတဲ့အဝိဇ္ဇာတရားနဲ့ဖယ်ရှားလိုက်တယ်သိလာတယ်သိလာတော့အဲ့ဒီအဝိဇ္ဇာပြောက်ပါတယ်အပြစ်မမြင်လို့လိုခြင်းနေတာအပြစ်လို့ရင်အပြစ်မြင်လို့ရှိရင်မလိုချင်တော့ဘူးအဲ့တော့အဝိဇ္ဇာပြောက်လိုက်တာနဲ့တပြိုင်နက်သာသတ္တနာပရိခိနာတဏှာလည်းကုန်သွားပြီအဲ့တော့ အဲ့တော့အဝိဇ္ဇာရဲ့အဝိဇ္ဇာနဲ့တဏှာကဘသူကအမြင့်တုံးဆိုရင်သူတို့ကအပြန်လှန်လို့လည်းပြောနိုင်တယ်တဏှာရဲ့အမြင့်သည်အဝိဇ္ဇာနော်တဏှာရဲ့အမြင့်ဟာအဝိဇ္ဇာအဝိဇ္ဇာရှိနေတဲ့မြတ်တဏှာရှိနေမယ်ဒါမှမဟုတ်သမူလံတဏှာမပုတ်ရှာတဏှာကိုဖယ်တဲ့အခါမှာသူ့ရဲ့အမြင့်ပါကြောက်အောင်ဖယ်လိုက်တယ် သူရဲ့အမြင့်ပါကျော်သွားတယ်တဏှာရဲ့အမြင့်သည်အဝိဇ္ဇာသမူလံတဏှာမပုတ်ရှာအမြင့်နဲ့ကွာတဏှာကိုဖယ်လိုက်တယ်အဲ့တော့အမြင့်ပြုတ်သွားတဲ့အခါမှာတဏှာလည်းပြုတ်သွားတာပဲဒီနှစ်ခုစလုံးကိုဖယ်လိုက်တယ်အဝိဇ္ဇာပြစ်ကိုမမြင်တဲ့အဝိဇ္ဇာသည်အပြစ်ကိုမြင်ခြင်းအပြင်အပြစ်ကိုမမြင်တဲ့အဝိဇ္ဇာကိုဖယ်လိုက်တယ် အပြစ်မြင်သည့်အတွက်ကြောင့်မလို့ချင်တော့ဘူးငါစားလဲတွေ့တယ်ငါများကြိတ်လဲတွေ့တယ်ငါစားကိုတွေ့တယ်သို့သောအနေအချီးမားတဲ့ငါများကြိတ်ချီကိုမြင်တယ်မြင်တော့မဟုတ်တော့ဘူးအထိပ္ပယ်အဲ့ဒါဟောမမြင်တော့ကတော့ကောင်းတဲ့ထင်မြင်လိုက်ရင်မကောင်းဘူးဆိုတာသိသွားသိသွားတော့သိခြင်းကအဝိဇ္ဇာကိုဖယ်လိုက်တာပဲ လူချင်းမှုပျောက်သွားခြင်းကတဏှာကိုဖယ်လိုက်တာပဲအဲ့တော့သာစေဝအဝိဇ္ဇာပဟိနာအဲ့ဒီအဝိဇ္ဇာလည်းပျောက်ကင်းသွားပြီတဲ့သာစတဏှာပရိခိနာတဏှာလည်းခုန်ခန့်သွားပြီဒီမှာမရှိတော့ပညာရှိကြဘာဖြစ်လို့အဝိဇ္ဇာနဲ့တဏှာအခုလိုပျောက်ကင်းသွားရသလဲဆိုတာကိုမြတ်စွာဘုရားတန်ခိတဟေတုအဲ့ဒါလို အဝိဇ္ဇာကိုပယ်ပြီးတော့တဏှာကုန်သွားတာဘာကြောင့်လဲဆို အစရိဘိက္ခေပဏိတောဗြဟ္မစရိယံတမဒုက္ခခေယ။အဓိကတော့သူကသူကုံတာမဟုတ်ဘူး။သူဟာမက္ခင်၈ပါးအကျင့်တရားမစ္စည်းမပฏิပရာကိုကျင့်တာတဲ့။မစ္စည်းမပฏิပရာအကျင့်ကိုကျင့်လို့ဆင်းရဲဒုက္ခတွေဆင်းရဲဒုက္ခတွေကိုမှန်ကန်တဲ့ဤနဲ့ဆုံးသက်ဖို့မက္ခင်၈ပါးအကျင့်တရားကိုကျင့်တာတဲ့။ဒါကြောင့်မို့လို့ပညာရှိပုဂ္ဂိုလ်ဟာဒီဘဝအဆုံးသတ်သွားလို့ရှိရင်နောက်ဘဝဆိုတာသူပြန်မယူတော့ဘူးပြင့်မြင့်ထားပြီပြင့်မြင့်တာတတ်တော်မှုရှိတော့ပြန်မယူတော့ဘဝတစ်ခုမရတော့ဘူးအဲ့ဒီလိုဘဝတစ်ခုမရတော့ဘူးဆိုမှဇာတိဆိုတဲ့ဒုက္ခလည်းလွတ်မယ်ဆရာမရဏဆရာဆိုတဲ့ဒုက္ခလည်းလွတ်မယ်မရဏဆိုတဲ့ဒုက္ခလည်းလွတ်မယ်ဒုက္ခဆိုတဲ့ဒုက္ခလည်းလွတ်မယ်ပရိဒီဝဆိုတဲ့ဒုက္ခလည်းလွတ်မယ်ဒုက္ခဆိုတဲ့ဒုက္ခလည်းလွတ်မယ်ဒေါမနတဆိုတဲ့ဒုက္ခလည်းဥပါယတဆိုတဲ့ဒုက္ခလည်းလွတ်မယ်တန်တရားထဲမှာတွေ့နိုင်တဲ့ဒုက္ခဟုသမျှလွတ်သွားမယ်အဲ့ဒါဟိုဆင်းရဲကလွတ်ခြင်းနဲ့မလွတ်ခြင်းလွတ်သူနဲ့မလွတ်သူပါဒါအဖြေပဲနော်ဖြေပဲအဲ့တော့ဒီလိုမြတ်စွာဘုရားကဟောလိုက်တာဟောပြီးတော့ပညာရှိနဲ့အသိပညာရှိသူနဲ့မရှိသူဘာလားနဲ့ပဏိတာဘာလားကအသိပညာကဲမဲ့သူပဏိတာအသိပညာရှိသူသူတို့နှစ်ဦးဟာဘဝခရီးတဲ့ဝင်လာတာချင်းဘဝတည်းဟူသောထောင်ကြီးတဲ့အတွင်ရောက်လာတာချင်းတူတူပဲဘာလားကတော့ထောင်ပြီးထောင်ထောင်ပြီးထောင်ထောင်တစ်ခုကနေနောက်တော့ထောင်တစ်ခုပဲပြောင်းပြီးတော့ထောင်တွင်းကလွတ်တက်လို့မရှိဘူးတန်တရားဆိုတဲ့ထောင်ကြီးကတထောင်ပြီးတထောင်ပြောင်းပြီးတော့နေတယ်ပညာရှိကြတော့လွတ်သွားတယ်ခုပြောတဲ့ဒုက္ခတွေအလုံးကလွတ်သွားတယ်အဲ့ဒါသူတို့နှုတ်ထူးခြားချက်ဒါဖြင့်ဘာကြောင့်လွတ်ထတာရောဘာကြောင့်မလွတ်ထတာရောဆိုတဲ့အဖြစ်ကြတော့မဂ္ဂရှိပါအကျင့်တရားကိုကျင့်လို့လွတ်တာမဂ္ဂရှိပါအကျင့်တရားကိုမကျင့်ရင်မလွတ်ဘူးဒါအဖြေပဲတည်တော့တာနော်မဂ္ဂရှိပါအကျင့်တရားကိုကျင့်မှတန်တရားကလွတ်မယ်မဂ္ဂရှိပါအကျင့်တရားကိုမကျင့်လို့ရှိရင်မဂ္ဂရှိပါအကျင့်တရားမှမကျင့်ရင်အဝိဇ္ဇာနဲ့တဏှာမပြောက်ဘူးကျင့်လို့ကျင့်မှအဝိဇ္ဇာတဏှာပြောက်မယ်အဝိဇ္ဇာတဏှာပြောက်မှလွတ်မယ်လို့ဒါကိုမြတ်စွာဘုရားကအယံခောဘိက္ခုဝိတေသောအယံအဓိပ္ပယသောဣဒံနန္ဒကရဏပဏိတတပါဠိနာယတိတံမြမစရိယဝါသောမင်းရှိပါဆိုရက်မြတ်သောအကျင့်ကိုကျင့်ခြင်းမကျင့်ခြင်းဟာအသိပညာရှိသူနဲ့အသိပညာမရှိသူဒီနည်းဥရထူးခြားချက်ပါတနည်းအားဖြင့်ပြောမဆိုရင်ဘာလာဆိုတာပုထုဇဉ်တွေကိုပြောတာပဏိတဆိုတာယဟန္တာပုဂ္ဂိုလ်ပြောတာတန်တရားဟောကလွတ်သွားတဲ့ယဟန္တာပုဂ္ဂိုလ်ပြောတာရဟန္တာနဲ့ပုထုဇဉ်ဘာกว่าလဲဆိုရဟန္တာကကျင့်တယ်ပုထုဇဉ်ကမကျင့်ဘူးကျင့်လို့အဝိဇ္ဇာနဲ့တဏှာကင်းတယ်ကင်းသည့်အတွက်ကြောင့်တန်တရားထောင်ကြီးကလွတ်သွားပြီဆင်းရဲဒုက္ခအလုံးကလွတ်မြောက်သွားတယ်ပုထုဇဉ်ကမကျင့်သည့်အတွက်ကြောင့်မလွတ်ဘူးလို့အဲ့တော့မင်းရှိပါအကျင့်တရားမှတပါအခြားလွတ်မြောက်တဲ့နည်းဆိုတာရှိဘူးပေါ့သူတို့ဆွလို့ဒါကြောင့်ဟိုမဟာတိပ္ပရဏတုတ်မှာလည်းမြတ်စွာဘုရားဧကယနောအယံဘိက္ခုမခောဒါတကြောင်ဤသောလမ်းပဲတဲ့တတ္တနာဝိသုဒ္ဓိယလူရေတဏမှာရှိတဲ့ကိရိတာအညစ်ကြေးတွေစင်ကြဲသွားဖို့အဲ့တော့ကိရိတာအညစ်ကြေးတွေဆိုဘယ်ဟာတွေတုံးဆိုသောကပရိဒေဝနံတပတိကမယသောကပရိဒေဝဆိုစိတ်ပူပန်မှုဒုက္ခဒေါမနတဆိုတဲ့ပူပန်မှုဒုက္ခဒေါမနတနာအထင်ကမယဒုက္ခဒေါမနတ္တတွေချုပ်ချိန်မှုညာယတ္တအဋ္ဌိကမယလမ်းကြောင်းကိုတွေးဖို့နိဗ္ဗာန်သွားတဲ့လမ်းကြောင်းကိုတွေးတာညာယတ္တအဋ္ဌိကမယအဲ့ဒီလမ်းကြောင်းတွေးမှလမ်းကြောင်းအတိုင်းသွားမှနိဗ္ဗာန်တ္တသစ္စိကရိယာယနိဗ္ဗာန်ကိုမျက်မှောက်ပြုမှာအဲ့တော့မဟာသရိဝရဏတုံးမှာအဲ့ဒါဟောတာလေမဟာသရိဝရဏတုံးမှာဟောတာအဲ့ခုနှစ်ချက်တတ္တနာဝိသုဒ္ဓိယစင်ကြဲဆိုတာစိတ်စင်ကြဲတာစိတ်စင်ကြဲလို့စိတ်စင်ကြဲမှစိတ်ပူပါမှုတွေကင်းတယ်အဲ့တော့စိတ်စင်ကြဲမှုကအကျိုးတစ်ခုတောက လွန်မြောက်တာအကျိုးတစ်ခုပရိဒေဝလွန်မြောက်တာအကျိုးတစ်ခုကာယကဒုက္ခလွန်မြောက်ချုပ်ငြိမ်းတာအကျိုးတစ်ခုစိတ်ဆင်းရဲမှုကိုလွန်မြောက်တာချုပ်ငြိမ်းတာစိတ်ဆင်းရဲမှုချုပ်ငြိမ်းတာကအကျိုးတစ်ခုနိဗ္ဗာန်သွားတဲ့လမ်းကြောင်းကိုတွေ့တာကအကျိုးတစ်ခုညာရဆိုတာနိဗ္ဗာန်ကိုသွားတဲ့လမ်းကိုတွေ့တာနိဗ္ဗာန်တသစ္စကရိယာရနိဗ္ဗာန်ကိုမျက်မှောက်ပြုတာအကျိုးတစ်ခုဆိုတာဒါတရားအတူတူပဲအခုဒီသုတ်တန်ဟောတာလဲမဟာသတိပ္ပရဏသုံးနဲ့အတူတူပဲဟောတာနော်လမ်းကြောင်းတစ်ခုတည်းပဲအကျဉ်းလေးပြောတာနဲ့အကျဲချက်ပြောတာဒါပဲกว่าနော်ပြမစရိယံဆိုတာပက္ခေရှိပါပဲသတိပ္ပရဏမှာလည်းပဲပက္ခေရှိပါတဲ့တတိကိုဥတိပြောပြီးမယ်တတိတစ်ခုတည်းမဟုတ်ဘူးအတ္တပိသမ္မဇာနောတတိမအာသောလုံလဝိရိယသမ္မဝါယမပါれတတိပါれသောစဉ္ညာဆိုပြညာပါれအလုံးပြောလိုက်ရင်မဂ္ဂင်၈ပါပဲအဲ့ဒီမဂ္ဂင်၈ပါအကျင့်တရားကိုကျင့်မှသာလဲခုနသံတရားဝဆင်းရဲကနေလွတ်ကင်းနိုင်တယ်မကျင့်ရင်မလွတ်ကင်းဘူးတဲ့လွတ်ကင်းတဲ့ပုဂ္ဂိုလ်တွေကဘာကြောင့်လွတ်ကင်းလဲဒီမဲရှိပါအကျင့်ကိုကျင့်လို့မလွတ်ကင်းတဲ့ပုဂ္ဂိုလ်တွေကဘာကြောင့်မလွတ်ကင်းတာတော့မဲကိုရှိပါအကျင့်ကိုမကျင့်လို့ဆိုပြီးမြတ်စွာဘုရားကဒီဖြေလေးကိုထောက်ပြတာပဲဖြစ်တယ်နော်အဲ့ဒီဖြေလေးကိုပါဠပဏိတသုံးမှာခုလိုရှင်းနေပြီးတော့ဟောကြတာဖြစ်တယ်အဲ့တော့ကျင့်ရမှာတော့မဲရှိပါအကျင့်ဆိုဝိပဿနာတရားအထုတ်တာကိုပြောတာဝိပဿနာတရားအထုတ်လို့ရှိရင်ရှုံ့နှံမတပအချာမရှိဘူးရှုံ့နှံမတပပုဂ္ဂိုလ်တ attva ဆိုတာမရှိဘူးလို့မြင်တာ၃ညပဲနော်၃ညဆိုတာရှုပ်တည်နံနေတဲ့မှာကိုထင်းနေတဲ့ငါဆိုတာသူတပါဆိုတာကိုပိုင်တဲ့အရာဆိုတာမရှိဘူးလို့မြင်တာအဲ့ဒါ၃ညကိုမြင်တာပဲဘာမှမရှိဘူးလို့သိရရှုံ့နှံပဲရှိတယ်နော်ရှုံ့နှံမတပကိုထင်းထားတဲ့အရာတခုမှမရှိဘူးဆိုတာအဲ့ဒီအနတ္တအနိစ္စဒုက္ခအနတ္တဆိုရယ်ရှုနဲ့ဓမ္မသင်္ခါရတို့ရဲ့အဖြစ်ကိုမြင်ပြီးတဲ့အခါမှာမြင်လိုက်တဲ့အခါမှာအဝိဇ္ဇာကင်းသွားတယ်အဝိဇ္ဇာကင်းသွားတဲ့အခါမှာတွေ့တာမှုတွေပါရှင်းလိုက်နိုင်တယ်အဲ့တော့အဝိဇ္ဇာတဏှာဆိုရယ်ဝိမေအလုံးဝပြတ်သွားပြီတန်တရာဝကလွမြောက်သွားတယ်လို့ဒါဗုဒ္ဓဟောပြတယ်တန်တရာဝကကိုယ်ရှင်ရကထွမြောက်တဲ့လမ်းစဉ်ပဲဖြစ်တယ်တခုတည်းသောလမ်းစဉ်ပါပဲပေသုတ်တံဖြစ်ဖြစ်ကြက်ချက်လိုက်ရင်တူတူပဲလို့တရားချက်ခင်သူတော်စင်ပြိဿအပေါင်းတို့တန်တရာဟိုတွဲမှလုတ်ကင်းခြင်းမလုတ်ကင်းခြင်းဆိုတဲ့အချက်နဲ့ပတ်သက်ပြီးမြတ်စွာဘုရားကိုယ်တိုင်ရှင်းနေဟောကြားတဲ့ဤသုတ်တံကိုနိုင်မှသားကြပြီးတော့ကုသဏမှာတန်တရာဟိုကလုတ်ခင်းခြင်းလို့ရှိရင်အဝိဇ္ဇာနဲ့တဏှာကိုဖယ်ရှားဖို့မြတ်သောအကျင့်ကိုကျင့်ကြံကြုတ်ကိုအထောက်ကြအမှာဖြစ်တဲ့ဒီနည်းဟာတခုတည်းသောနည်းလမ်းဖြစ်တယ်လို့ကိုယ်စီကိုယ်စီမှတ်သားပြီးတော့အချိန်ရတဲ့အခါမှာကြိုးစားအထောက်နိုင်ရပါစေကုန်သတည်းရှိစေချာအရှင်ဖေယားဖေယားတပည့်တော်တို့သည်ဓမ္မအတိညာဓမ္မအတိညာရှားရှိမသာလင်နိဗ္ဗာန်ချမ်းသာကိုနိဗ္ဗာန်ချမ်းသာကိုမြတ်မပြုနိုင်ပါသောကြောင့်ဓမ္မအတိညာဓမ္မအတိညာရှားရှိစေယံရှိတန်ကြလျက်ဓမ္မသဖြင့်ဓမ္မသဖြင့်ရှင်းခြင်းပါပြုလို့ကြ၍ပြုလို့ကြ၍အမတ္တဌာနဓမ္မဌာနတရားလှူတော်ကိုပြုလို့ကြပါကုန်၏တရားတော်မြတ်ကိုရှုသိလေးမြတ်စွာမမတ်သာသာအာယုန်ထားလျက်ရာကြကြပါကုန်၏တရားတော်မြတ်ကိုတတ္တဝဝုထုတတ္တဝဝုထုစုစုတို့ဖြင့်ပူဇော်ကြပါကုန်၏ရှင်နေယခုအထုပ်ပြုလို့ကြရသောဤကောင်းမှုဤကုသိုလ်စုစုသည် နိဗ္ဗာန်ချမ်းသာ၏အကြောင်းထောက်ပံ့ဖြစ်ပါစေတည
်း
ဤကောင်းမှု၏ဖို့ပါကကိုအမိအဖာအဖို့အဖွာဆွေမျိုးညတိတို့အားကုသိုလ်အများဝေငှပါကုန်၏သာသနာတော်ဆောင်၌လောကဆောင်၌တို့အားကုသိုလ်အများဝေငှပါကုန်၏သုံးသက်တဘုံကျင့်နေကုန်သောလုံးစုံများစွာတတ္တဝါတို့သည်ကုသိုလ်အများကိုစည်းရကြကုန်သည်ဖြစ်၍ကုစိတ်နှဖျားချမ်းသာကြသည်ဖြစ်ကြပါစေကုန်သတည်း